2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပါပြီ။ဒါကြောင့်နောက်တစ်ဆင့်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ထွက်လာအောင်ကော်မတီကဆက်လုပ်သွားမယ်လို့ပူးပေါင်းကော်မတီဥက္ကဋ္ဌကပြောပါရယ်။ဒီလိုမျိုးအတည်ပြုလိုက်တဲ့အပေါ်မှာတက်မတော်နဲ့ကြန့်ခိုင်ရေးပါတီတို့ကရောဘလို့များမြင်ပါသလဲဆိုတာကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုစောင့်ကြည့်ထားတဲ့ VOA သတင်းတောက်မတ်မေခစူးစီးတင်ပြထားတာနားဆင်ပါရှင်။
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြောင်စုလွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်တာမှာထောက်ခံသူဦးရေ400ကျော်ရှိတာကြောင့်အစီရင်ခံစာအတည်ဖြစ်သွားတာပါ။အခုလိုအတည်ပြုပြီးဖြစ်တဲ့အတွက်အခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ်ပေါက်ရေးဒုတိယပိုင်းတာဝန်ကိုကော်မတီကဆက်ပြီးတာဝန်ယူဆောင်ရွက်ရတော့မှာပါ။ကော်မတီအနေနဲ့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေအစိုးရအဖွဲ့ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဆွေးနွေးညှိနှိုင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတရက်ကိုရေးဆွဲပြီးတော့လွှတ်တော်ကိုတင်သွင်းရတော့မှာဖြစ်ပါတယ်။အစီရင်ခံစာကိုဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေနဲ့ပတ်သက်လို့ဘလို့ဆက်လုပ်သွားမယ်ဆိုတာပူးပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကဒီကနေ့လွှတ်တော်မှာအခုလိုပြောဆိုသွားခဲ့ပါတယ်
။အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာပေါ်မှာဆွေးနွေးခဲ့ကြတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးများရဲ့ဆွေးနွေးချက်များကိုအခြေခံ၍လေ့လာသုံးသပ်ကြည့်ပါကဆွေးနွေးပုံ၃မျိုး၃စားဖြင့်ဆွေးနွေးခြားကြသည်ကိုတွေ့ရှိရပါတယ်။၎င်းတို့ကတော့လေ့လာတွေ့ရှိချက်အစီရင်ခံစာပေါ်ကကြီးထောက်ခံဆွေးနွေးခဲ့ကြပါတယ်။ခကွေကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ကငယ်အကြံပြုဆွေးနွေးတင်ပြခဲ့ကြတာပဲဖြစ်ပါတယ်။ကောင်းမွန်ရှင်းလင်းတဲ့တင်ပြနိုင်ရှင်းလင်းတဲ့တင်ပြချက်ကိုတင်ပြနိုင်မှာမဟုတ်တဲ့အတွက်ကျွန်တော်ရဲ့ပြင်ဆင်ရေးပူးပေါင်းကော်မတီအနေဖြင့်ထပ်မံရှင်းလင်းတင်ပြလိုခြင်းမရှိပါ။အစည်းအဝေးစာပေါ်မှာထောက်ခံခြင်းကန့်ကွက်ခြင်းတို့အပေါ်ရှင်းလင်းတင်ပြလိုခြင်းမရှိပဲတွတ်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်များအပေါ်မှာတော့တရားစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွင်ထည့်သွင်းစဉ်းစားသွားမည်ဖြစ်ပါကြောင်းအတိပေးပြောကြားလိုပါတယ်။
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းချိန်ကတည်းကစပြီးကန့်ကွက်ခဲ့တဲ့တက်မတော်ဘက်ကတော့ဒီအဆင့်ရောက်လာတဲ့အချိန်ဘလို့သဘောထားရှိတယ်လဲဆိုတာကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်။ကျွန်တော်တို့ကဒီအဆင့်ငါဆောင်ဒီပြည့်ရဲ့ကိစ္စနဲ့ပတ်သက်ပြီးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့တော့ဒီဆွေးနွေးလို့ကလည်းမရောဆွေးနွေးနေပြီးဘာမှတရားပြောစံမရှိဘူး။သူတို့ဒီဟာကိုပြင်းနေကံပုံစံနဲ့ရန်ရွယ်သွားပြီးတော့ဥနိုင်ငံရဲ့ချို့ချာငါတိရခိုင်ငင်းမှုကိုထိခိုက်လာနိုင်တဲ့အမှုတွေဆိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်စရာချစ်တယ
်ပါတီခေါင်းဆောင်အများစုကတက်မတော်သားဟောင်းတွေဖြစ်ကြတဲ့ပြောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလည်းလက်ရှိလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုတောင်းလျှောက်ကန့်ကွက်လာတာဖြစ်ပြီးလက်ရှိအဆင့်မှာလည်းငကိုပြောထားပူးတဲ့သဘောထားအတိုင်းပဲဆက်ပြီးရပ်တည်နေစေဆိုတာကိုပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်အေးသတင်းထုတ်တွေကိုပြောတာကထင်ရှားပေါ်လည်နေပါတယ်
။ကိုလိုချင်တဲ့ဆန္ဒတွေကိုအဲ့ဒီလိုစုစည်းပြီးတော့လုံးမယ်ဆိုတာပြင်တိပြင်လိုက်တဲ့ဟာကိုတင်ပြီးတော့မှဖွဲ့စည်းပုံချိန်ကောင်းတွေကိုပြင်မှတရားဝင်။အင်ဂျင်နီယာတော့ဥပဒေနဲ့အညီဆက်သွားဖို့ရှိတယ်နည်းဟုတ်လား။ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီသွားမှာအင်ဂျင်တို့ပြီးထားတဲ့ဥပဒေမူကြောင်းလည်းဥပဒေမူကြမ်းနေတင်ထားပြီးသားဖြစ်တဲ့အတွက်သူပြဋ္ဌာန်းတဲ့433 335 36တိုင်းသွားဖို့ပဲအင်ဂျင်တို့ကတောင်းဆိုမှာ။ဟုတ်ကဲ့အတဖက်ကလည်းသူကဥဒေမညီတဲ့လမ်းကြောင်းကိုသွားလေတယ်အန်ကယ်ရုံးနဲ့ဝေးသွားလေတယ
်တက်မတော်နယ်ပြည်ခိုင်ဖြိုးပါတီတို့ရဲ့ဒီကနေ့ပြောဆိုချက်တွေထဲမှာရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေအပေါ်သူတို့ရဲ့သဘောထားနဲ့ဘာဆက်လုပ်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပါသေးပါဘူးမကြခင်မှာ45ဦးကော်မတီအစည်းအဝေးတွေပြန်လုပ်ပြီးဥရေချန်ရေးဆွဲတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးတိုင်ပင်သွားမယ်လို့ပူပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောဆိုထားပါတယ်ရှင်